လေးတငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့အနှစ်40နီးပါးကရန်ကုန်မြို့အဲ့ဒီတုန်းကနိုင်ငံခြားဘာသာသိပ္ပံလို့ခေါ်တဲ့အကြောင်းမှာကျောင်းတက်ခဲ့တဲ့အကြောင်းသူတယောက်ဂျပန်နိုင်ငံရဲ့ပညာရေးစနစ်ကိုသူသိရှိမိခဲ့သမျှပြန်ပြောပြတာကိုဖောက်သည်ချပါမယ်အဲ့ဒီတုန်းကတဲ့ဂျပန်နိုင်ငံမှာငူရာတန်းပညာရေးပေါ့အဲ့ဒီထဲမှာမှမူဂျိုပညာရေးကိုကျောင်းဆရာမတွေကိုတော့မခန့်မဲနဲ့အမျိုးသားများကသာခန့်ပါတယ်တဲ့ဘာကြောင့်လဲဆိုတော့အမျိုးသမီးဆိုတာကတဲ့မိမိရဲ့အိမ်မိမိရဲ့မိသားစုကိုအနေနဲ့အများတော့ကြောင်းကြဆိုင်နေရတယ်ပူပန်နေရတဲ့သူတွေမှလို့ပါတဲ့အမျိုးသားများတဲ့မှာတော့မှလူပြိုများကိုသာခန့်ပါတယ်တဲ့ဘာကြောင့်လဲဆိုတော့အိမ်တော်တယ်ဆိုရင်လည်းသူ့အိမ်တော်ကိုဂရုစိုက်နေရအောင်မှမဟုတ်လို့ပါတဲ့အဲ့ဒီတော့လူပြိုကြီးဆရာတွေကိုခန့်ယုံနဲ့ပြီးပြီလားဆိုတော့မပြီးသေးပါဘူးတဲ့သူတို့တွေဟာအခြေခံအားဖြင့်အထွေထွေကျားမာရေးကိုနားလည်သူဖြစ်ရပါမယ်တဲ့နောက်တစ်ခါကာယပညာကိုသင်တန်းဆင်းပြီးသားဖြစ်ရပါမယ်တဲ့နောက်တစ်ခါခလေးစိတ်ပညာကိုသင်တန်းနေလဲအောင်ပြီးသားဖြစ်ရပါမယ်တဲ့ပြောရရင်တော့အဆွေဆုံးရတဲ့သူတွေကိုသင်တန်းများစွာပေးပြီးတော့မှအဲ့ဒီနုနယ်တဲ့ကလေးတွေကိုကင်တွယ်ခိုင်းတာပါသူတို့ဟာ28ယောက်ထက်မပိုတဲ့စာသင်ခန်းတွေကိုတာဝန်ယူရပါတယ်သူတို့တွေကစာကိုမသင်ခင်မှာကိုယ်နှုတ်နှလုံးသုံးပါးကိုစပြီးတော့သင်ပေးကြတဲ့ဆရာတွေပါတဲ့သူတို့တွေအရာထဲကိုရောက်သွားပြီဆိုရင်တဲ့ကျွန်တော်တို့စီမှာခွဲစိတ်အထူးကုဆရာဝန်ကြီးတွေစသဖြင့်အဲ့ဒီဆရာဝန်ကြီးတွေကိုစေးရုံမှာတမျှတနှုန်းနဲ့လေးစားကြသလိုရက်ွက်ထရသူတို့ကိုဥညွတ်ပြီးတော့နှုတ်ဆက်ကြရပါတယ်သူတို့စနေတနင်္ဂနွေတို့ကျောင်းပိုက်တွေမှာအဲ့ဒီကလေးတွေရဲ့အိမ်တွေကိုသွားကြရပါတယ်သူတို့ရဲ့မိသားစုမိဘတွေနဲ့ဆွေးနွေးကြရတာပါမိသားစုတွေကအဲ့ဒီဆရာတွေကိုအလှည့်ကျထမင်းစားဖိတ်ရပါတယ်အဲ့တော့သူတို့သွားပြီးတော့ဆွေးနွေးကြတဲ့အကြောင်းတွေကတော့တည်ပြီးသားဖြစ်မှာပေါ့အဲ့ဒီကလေးရဲ့ကျောင်းမှာရှိတဲ့အခြေအနေအရရက်ကိုအပြန်အလှန်ဆွေးနွေးကြရတာပါအဲ့ဒီမှာနမူနာအဖြစ်ဆိုရင်ပေါ့လေကလေးတယောက်ကတချင်းဆိုကောင်းနေပြီဆိုရင်တော့နဲ့မှတ်မိပါသေးတယ်တဲ့စင်းဦးထဲကိုခေါင်းထည့်ပြီးတော့လေ့ကျင့်ရတဲ့အလေးအကျင့်မျိုးကိုဆရာကပါကလေးလိုပဲစင်းဦးထဲခေါင်းကြီးထည့်ပြီးတော့အစိုးကျင့်တာကိုပျော်ပျော်ကြီးရီကောင်မောကနဲ့သင်ပေးပါတယ်တဲ့အဲ့ဒီဆရာတွေကဂီတပညာကိုလည်းတီးမိခေါင်းမိအဆင့်ထက်ကြောအောင်နားလည်ကြရပါတယ်တော်ရုံလူမဖြစ်နိုင်ပါဘူးအဲ့တော့သူတို့ကိုဘလို့လာစာမျိုးပေးတယ်ဆိုတာကြည့်ကြရအောင်ပါသူတို့ဟာတဲ့တက္ကသိုလ်ကဆရာတွေထက်တောင်လာစာပို့ပါတယ်တဲ့သူတို့စီမှာလာစာအင်မတန်ကောင်းတယ်ဆိုတာကပညာရေးမှုတွေပေါ့အဲ့ဒီပညာရေးမှုတွေရဲ့လာစာနဲ့အတူတူပါပဲတဲ့ KG တန်းခေါ်တဲ့အဲ့ဒီသူငယ်တန်းမတိုင်ငယ်ကအတန်းကိုဂျပန်နိုင်ငံမှာမြှောက်ဆားခဲ့ကြပါတယ်တဲ့နောက်တော့မှအမျိုးသမီးဆရာမဆိုတာမူလတန်းမှာတော့မရှိသေးပဲနဲ့အလယ်တန်းအဆင့်မှာ18ရာခိုင်နှုန်းလောက်ရှိတယ်အထက်တန်းအဆင့်ကျတော့24ရာခိုင်နှုန်းလောက်ရှိပါတယ်တဲ့အဲ့ဒီမှာရှိနေတဲ့အမှုအကျင့်တွေသူတို့လုတ်တက်တဲ့ဓလေ့တွေခလေးတွေစီရနေပြီးတော့သူတို့တင်ယူပြီးတော့သူတို့သူတွေတနာတွေလောက်ရပါတယ်အဲ့ဒါတွေကိုပညာရေးအထက်အရာရှိတွေစီတင်ပြရတယ်ပြီးတော့ပြန်ဆွေးနွေးပွဲတွေအများရှိပါတယ်အဓိကသူတို့လုံနေကြကြတော့ဗာလဲဆိုတော့နှစ်စဉ်ပေါ့လေဒေသတွေနိုင်ငံတကာခလေးတွေကိုတွေ့ဆုံပွဲတွေအများလုပ်ပါတယ်ဂျပန်နိုင်ငံဟာအဲ့ဒါကိုစီစဉ်တဲ့နေရာမှာတိတ်နာမည်ကြီးပါတယ်အကုန်ကြခံပြီးတော့ခေါ်တာပါခေါ်ပြီးတော့ကျွန်တော်တို့အခုပြောနေကြတဲ့ exchange program လို့ပြောကြမှာပေါ့ပညာရေးဖလဲဝဲလို့ခေါ်ကြတာပေါ့ဒါပေမဲ့သူတို့တွေကတကယ်တော့ဒေတာတွင်အထူးသဖြင့်အာရှတိုက်ထဲကအတော်ဆုံးဆိုတဲ့အုံနောက်တွေကိုခေါ်ပြီးတော့လေ့လာသုံးသပ်တာပါပဲကလေးတူးချင်းစီကိုဂယုတဆိုင်နဲ့သူတို့လေ့လာကြည့်တာပါအားလုံးသိပါလိမ့်မယ်အဲ့ဒီကလေးတွေကိုဂျပန်နိုင်ငံကမိသားစုတွေထဲမှာထားပေးလိုက်ပြီးတော့အဲ့ဒီကလေးစီကနေပြီးတော့ပြန်ပြီးတော့တင်ယူကြတာပဲဘာဖြစ်လို့သူတို့ထူးချွန်နေတာလဲသူတို့နိုင်ငံမှာအတော်ဆုံးအုံနောက်ဖြစ်ရအောင်သူတို့ငယ်စဉ်ကတည်းကဘလို့ဖြတ်သန်းခဲ့တာလဲအာတာချက်ကဘလို့လဲအဲ့ဒီပတ်ဝန်းကျင်ရဲ့အရေးပြီးတဲ့အခါပညာရေးစနစ်ရဲ့အခြေခံသဘောတရားတွေသူတို့အမှန်တော့ကလေးကိုခေါ်ပြီးတော့အမျိုးမျိုးစမ်းတက်တာသုံးတက်တာတွေလုပ်နေကြတာပါပဲလော်လေလန့်ပြောရရင်တော့ဗျာဒေသနေကအတော်ဆုံးအကောင်းဆုံးအုံနောက်တွေကိုခေါ်ပြီးတော့သူတေသနာလုပ်ခွင့်ရသွားတာပါပဲတခါတော့ဖြင့်တွေ့ပါတယ်တဲ့သူတို့စီကမူလရန်ကလေးတယောက်ဟာအိမ်ဆောက်ပြီးတော့ကစားနေတာပါအဲ့ဒါကိုသူ့အမေကအကြောင်းကိုလာကြိုပြီးဗျလာကြိုတဲ့အခါကျတော့အကြောင်းကဆရာကနေပြီးတော့အမေကိုစောင့်ခိုင်းပါတယ်ဘာဖြစ်လို့လဲလို့ပြောတဲ့အခါကျတော့ခဏနေပါတဲ့အမကြီးစောင့်ပါတဲ့ဒီကလေးကအိုင်ဒီယာအစ်စ်တွေရနေတယ်တဲ့ကျွန်တော်ကအဲ့ဒီကလေးကိုစပြီးတော့ဒီအိမ်စောက်တန်းလုပ်နေကလေးက तू မသိအောင်အကဲခတ်နေရတာပါတဲ့အဲ့ဒါကြောင့်အမကြီးစောင့်လိုက်ပါကလေးကိုစော့တယ်လို့မတွေးပါနဲ့တဲ့ကလေးဟာအိုင်ဒီယာစိတ်ကူးစိတ်တန်းအစ်စ်တွေကိုရနေပြီမို့လို့ကျွန်တော်တို့တီးခံပေးကြလိမ့်မယ်လို့ပြောပါတယ် ပြီးရင်သူတို့စီမှာတော့ရုပ်ရှင်တကားပြပြီးရင်လည်းကလေးတွေကိုပြန်မေးတဲ့စနစ်ပေါ့လေအဲ့ဒါတွေမဖြစ်မနေလုပ်ကြပါဗါးဒီရုပ်ရှင်ရဲ့ရည်ရွယ်ချက်ကဘာလဲအဲ့ဒီမှာမင်းဘာကိုသတိထားမိလိုက်လဲအဲ့ဒီရုပ်ရှင်ကိုတခွန်းနဲ့ပြန်ပြောပါဆိုရင်မင်းဘာပြောမလဲစသဖြင့်ပေါ့ရုပ်ရှင်ကြည့်တဲ့ကိစ္စကိုတော့မှပေါ့ပေါ့တန်တန်မထားပဲနဲ့သုံးသပ်နိုင်တဲ့ဇွမ်းရှိတဲ့ပညာရေးစနစ်ကိုအစပြုခဲ့တယ်လို့တွေ့ရပါဗါးအဲ့ဒါဟာအဲ့ဒီလွန်ခဲ့တဲ့အနှစ်40ကကလေးတွေဟာအခုဂျပန်နိုင်ငံမှာဘယ်အရွယ်ရောက်နေပြီလဲစမ်းစစ်ပါဂျပန်နိုင်ငံကိုဥဆောင်နေကြတဲ့မျိုးဆက်ဖြစ်နေပါပြီ